မင်္ဂလာပါခင်ဗျာဒီနေ့တိုင်းရဲ့လီလိုက်စီစဉ်မှာတော့ဒီတက်မလွန်နဲ့တိုင်းရဲ့သားလက်နက်ကင်ဖွဲ့တိုက်ပွဲတွေရပ်ပြီးငင်းချင်ဆွေးနွေးနိုင်တော့မလားဆိုတော့ဆွေးနွေးသွားမှာပါဒီတက်မလွန်ကစစ်တိုင်း၅တိုင်းမှာတစ်ဖက်သက်အပြည့်ရဲ့နောက်ထပ်သတင်း၃ဖက်တက်တန်းတို့ကိုချိန်ညာပြီးရပ်ပိုင်းအတွင်းမှာပဲတရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းရဲ့သားလက်နက်ကင်ဖွဲ့၃ဖွဲ့ကလည်းထိုးစစ်တွေရပ်မယ်ဆိုပြီးချိန်ညာပါတယ်ဆိုတော့ဒီချိန်ညာချက်တွေဟာလက်ရှိတိုက်ခိုက်နေရတဲ့ရော်ဘားရေးတွေလက်တွေမှာဘလောက်ထိအထောက်အကူဖြစ်လာနိုင်တယ်လဲပြည်ရင်းငင်းချင်အတွက်ရောရှေ့ဆက်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားသူနှူးလည်းအခုဆိုလေလိုင်းပေါ်မှာရောက်နေပါပြီသူကတော့ကျွန်တော်ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေတွင်မှုဦးထွန်းစောပါနောက်သူကတော့ကျွန်တော်ဒီတန်းသားရေးအခက်ခက်ပုဂ္ဂိုလ်တူဖြစ်တဲ့ဦးမောင်ဆူလို့ဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နယ်ဆွေးနွေးချက်မဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာအခုဟိုတက်ဖက်ကတစ်ဖက်သက်အပြည့်ရကိုရက်ထက်တိုးလိုက်တယ်လို့ပဲဒီမြောက်ပိုင်းဖွဲ့တွေကထိုးစစ်တွေရပ်ပြီးဟိုခုကစစ်ပဲလုံသွားမယ်ဆိုပြီးကြီးညာလိုက်တဲ့အတွက်ဒီလက်ရှိစီးရီးတင်းမာမှုတွေရောပါရေးမှာလက်တွေဘလောက်ထိများကျွန်တော်တို့မျှော်လင့်နိုင်မလဲဆရာဝန်မော်ဆိုရင်ဆွေးနွေးပြပါလားခင်ဗျာ
ကျွန်တော်အမြင်မှာတော့ဒီအခုလက်ရှိအချိန်မှာ20အပြည့်ရတယ်လို့ကြီးညာတယ်ဆိုတာကကြီးညာရေးဆွေးနွေးပွဲကိုဘယ်သူကလူလာတယ်မလူလာဘူးဆိုတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံပြီးတော့ဖြစ်ပေါ်လာတယ်လို့ပဲထင်ပါတယ်လက်တွေ့မှာတော့အပြည့်ရဖို့အတွက်ကတော့ခက်ခဲနေသေးပါ။ဘာလို့ဘာကြောင့်ခက်ခဲလဲလို့ပြောမယ်ဆိုလို့ရှိရင်ဒီအပြည့်ခက်ရစရည်ဘာလဲဆိုထူးရင်းနဲ့ပတ်သက်ပြီးတော့နှစ်ဖက်ကအဆူပြူးချက်တွေကွာဟလွန်အကြီးလို့ပါ။ဟိုတမလဘက်ကအဆူပြူးထားတာကဟိုဒီနောက်ပိုင်းသုံးဖွဲ့တွေကကိုကန့်ဖွဲ့ဆိုလို့ရှိရင်ဟိုဝိုင်မှာပဲနေရမယ်။ PNL ဆိုရင်တန်းကိုဝိုင်ကိုချိုးရည်တာမှာပဲနေရမယ်။ဒီဆိုရင်လိုင်စာမောင်းနေရမယ်ဆိုအဆိုပြုချက်ရှိပါလေ။အဲကျွန်တော်တို့မြဘိုင်းသုံးဘွဲ့အနေနဲ့ကတော့သူတို့အပြည့်ရထားလက်ရှိအပြည့်ရမယ်ဆိုရင်အပြည့်ရတဲ့နေရာမှာပဲတက်တည်ရောက်တဲ့နေရာမှာပြည့်ရမယ်လို့ပြောထားတာရှိပါလေ။အဲ့နှစ်ခုရဲ့ကွာချက်စကကြီးမားပါလေ။အဲ့တော့လက်ရှိအချိန်မှာနှစ်ဖက်အပြည့်ရတဲ့ဆိုပေမဲ့အပြည့်ရတကယ်တမ်းအပြည့်ခက်ရစေရဖို့အတွက်ဘယ်လိုထိုးဖို့အတွက်တက်နေရချားဆိုင်နဲ့ပတ်သက်ပြီးအခက်အခဲကြီးကြီးမားမားရှိနေဆုံးပဲလို့ထင်ပါလေ။
โอเคကျေးဇူးပါဆိုတော့ဒါမဲ့တခုရှိတာပေါ့လေအခုကျွန်တော်တို့ပြီးခဲ့တဲ့ဒီပြင်းဦးလူနဲ့ဒီနောက်ချိုးဝတိုက်ပွဲနောက်ပိုင်းမှာဒီနောက်ဆက်တွဲဖြစ်တဲ့ဒီရှမ်းပြည်မြောက်ပိုင်းမှာဟိုရခိုင်ပြည်နယ်ထဲမှာဒီရပိုင်းနေအတွင်းပေါ့လေဟိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တဲ့အတန်မျိုးတော့တိတ်မကြားပါဘူးဆိုတော့ဒါရီယာရောဒီလက်တလော့တလူပေါ့လေဟိုတိုက်ပွဲတွေရက်မယ်ဆိုပြီးတော့ကြီးညာချက်တွေအကျိုးဆက်လို့များပြောနိုင်မလားဆရာဦးမောင်ဆို
တိုက်ပွဲတွေရဲ့ကြီးညာချက်အကျိုးဆက်ဆိုတာလေကျွန်တော်ညင်ပြောရမယ်ဆိုရှင်အဲတော့ဒီကျွန်တော်ဗမာပြည်လူလူကလည်းကဲခတ်နေတယ်နိုင်ငံတကာလည်းကဲခတ်နေချိန်မှာကိုယ့်ဘက်ကနေပြီးတော့ဒီအဖြစ်ခက်ရစေးကိုလူလာတယ်ဆိုတာပြသဖို့အတွက်ဖော်ထုတ်ချက်တစ်ခုလိုပဲတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးထွန်းစောရဲ့သဘောထားလည်းကြားချင်ပါတယ်ခင်ဗျာဆရာဦးထွန်းစောရဲ့အခုကျွန်တော်ဒီတက်မလို့ဘက်ကဟိုတပတ်တပြည့်ရဲ့ရက်ထက်တိုးလာရှိတယ်နောက်ဒီတန်တန်လက်နက်ကင်ဖွဲ့သုံးဖွဲ့ဘက်ကလည်းထိုးစစ်တွေရက်မယ်ဆိုပြီးပြောတာရှိပါတယ်ဆိုတော့ဒီကြီးညာချက်တွေကလက်ရှိဖြစ်နေတဲ့ဒီစီးရီးတင်းမှမှုရောပါရေးမှာဘယ်လောက်ထိများအထောက်အကူဖြစ်လာနိုင်မယ်လို့မျှော်လင့်နိုင်မလဲဆရာ
ဟုတ်ကဲ့ကျွန်တော်အမြင်တော့ဆိုတော့ဒီအခုနှစ်ဖက်အပြန်အလှန်ထုတ်ပြန်ကြီးညာချက်တွေကတော့အမြင်ပြင်ပေါ်မှာသိပြီးတော့မှတိုက်ရိုက်အကျိုးသက်ရောက်မှုရှိတာတော့သိမတွေ့ရဘူးအဲ့ဒီထုတ်ပြန်ကြေညာချက်တွေကတော့သူတို့ဒီတိုင်းတုံမှာဩဂတ်စ်လ30ရက်နေ့တွေးဆောင်ပွဲရဲ့ရလက်သဘောမျိုးနဲ့သူတို့ထုတ်ပြကြတာပေါ့လေအဓိကတော့ဒါပေမဲ့ပထမတစ်ချက်ကျွန်တော်တွေ့တာကတော့ဒါဆန္ဒမပါဘူးပေါ့ဗျာနော်အဓိကဒီဆွေးနွေးပွဲကလည်းပဲတရုတ်ရဲ့ဖိအားကြောင့်သာဖြစ်ခဲ့တာဖြစ်တယ်အဲ့မှာဒီ PSLF ဆွေးနွေးတွင်မှုတာဘုံကျော်ကလည်းပဲပြောထားတာရှိတယ်အာတီယိုပီအကြောင်းဒီဟန်ပြတာတာလုတ်တဲ့လူထုနဲ့နိုင်ငံတကာကိုလှည့်စားလူတွေပွဲလို့မျိုးသူကထုတ်ပြောထားတာရှိပါတယ်။နောက်ပြီးတော့တက်မတော်ကလည်းပဲဒီစစ်တိုင်း၅ခုမှာစစ်စင်ရဆိုင်တာကို27ရက်သူကနော်အခုလုတ်တာတလားတော့မပြည့်ဘူးပေါ့ဗျာနော်။27ရက်ပေါ့ဒီလ27ရက်နေ့ဒီသူကရက်ပေးထားတာဖြစ်တယ်။ဆိုဒီလိုမျိုး27ရက်တာကွက်ကြပြခရဲ့စီးရီးကိုပဲကြီးညာတာဖြစ်တယ်။နောက်ပြီးတော့ဒီညာချက်ကတော့ကိုကလည်းဒီကကြီးညာပြီးဆိုဘက်ကလည်းကြီးညာရမယ်ဆိုတဲ့သဘောမျိုးကျွန်တော်တွေ့တယ်ပေါ့လေနော်ဒါကိုဆွေးနွေးပွဲရလက်သဘောမျိုးနဲ့သူကလုတ်ကြတာဖြစ်တယ်ဆိုတော့ပြည်ခရဲ့စည်းကိုတနိုင်ငံလုံးတိုက်တာမလုတ်ပဲနဲ့ဒီကွက်ကြပြည်ခရဲ့စည်းလုတ်ပြီးတော့မှဒီစည်းရေးသားစည်းကိုတက်မတော်ရဲ့ကျိုးပန်းမှုကဒါတိတာနေတယ်ပေါ့လေနော်ဒီစိတ်ဆန္ဒမပါတဲ့လုတ်ရမျိုးဖြစ်တာကြောင့်ဒီနေပြည်တော်တိုက်ပွဲတွေကိုဆက်လက်တွေ့မြင်နေရတာဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိတယ်အဲ့တစ်ချက်ပေါ့နော်ဒုတိယတစ်ချက်ကတော့ဗာလဲဆိုတော့ဒီခုခံစစ်မှာလည်းပဲထိုးစစ်ဆိုတာရှိတယ်။ဒ เนาะဒီညီတော်မှာမိသုံးဘွဲကထိုးစစ်ရက်မယ်လို့ကြီးညာပေမဲ့သူတို့အနေနဲ့ခုခံစစ်ဘွဲကဆက်ရှိနေတာပဲဖြစ်တယ်တထိုးစစ်ရဲ့အကြောင်းကိုဒီညီတော်မှာမိသုံးဘွဲကတော့သဘောဒီဘလောက်ပဲကြီးညာကြီးညာသူတို့ရဲ့သုံးဘွဲလှုပ်ရှားတဲ့နေနေမှာအကျိုးရတက်ကဝင်သွားရင်ခုခံစစ်ဘွဲကတော့ပြင်းထန်နေမှာပဲဖြစ်တယ်ဆိုတော့ဒီတိုင်းသားလက်နက်ကိုင်ဒေါ်လာရဲ့ဖွဲ့စည်းတဲ့အားလုံးရဲ့ခုခံစစ်ပွဲဟာနော်ဒီနှစ်ဖက်သဘောတူညီချက်ရောတနိုင်ငံလုံးပြည်ခရဲ့စည်းသဘောတူစာချုပ် NCA ကိုရောထိုးထားပေမဲ့လို့ဆက်လက်ရှိနေတော့မဲ့ဖြစ်တယ်အဓိကအစိုးရတက်မတော်နဲ့ဒီအကြောင်းပြုပြပြပြီးတော့မှဟိုဖွဲ့ကိုတိုက်လိုက်ဒီဖွဲ့ကိုတိုက်လိုက်နော်ဒီဖွဲ့ကိုတော့ရက်လိုက်အဲ့လိုလုံးမလီပဲနဲ့တနိုင်ငံလုံးပြည်ခရဲ့စည်းကိုသူပေါ်ဆောင်လိုက်ရင်တော့လက်ရှိတိုက်ပွဲတွေကအားလုံးရက်စစ်တော့မှာဖြစ်ပါတယ်ဟုတ်ပါ2019ဒီဇင်ဘာကနေဒီနေ့အချိန်ထိပေါ့တမတော်က KIO အကြောင်းမျိုးမျိုးချပြီးတော့တော့မတိုက်တဲ့အတွက် KIO နဲ့ထိတွေ့တိုက်ပွဲတွေဟာညီသက်သွားတာကိုတွေ့ရတယ်။အခုညီတော်မမိတ်သုံးဖွဲ့နဲ့လည်းပဲတမတော်အနေနဲ့ချွင်းချက်မရှိအဖြစ်ခရဲ့စီရီကိုလှုပ်လိုက်မယ်ဆိုလို့ရှိရင်ဒီအလိတ်ထိုင်ုံတွေကြောက်ွယ်သွားမှာဖြစ်တယ်။အဲ့ဒါကြောင့်ဒီကအရေးကြီးတာကတော့တမတော်အနေနဲ့ကွက်ကြားအဖြစ်ခရဲ့စီရီမျိုးမလုပ်ပဲနဲ့တနိုင်ငံလုံးတိုက်တာဆောင်တဲ့အဖြစ်ခရဲ့စီရီမျိုးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။
ဟုတ်ကဲ့ဆရာဦးထွန်းဆိုဆွေးနွေးရကျေးဇူးပါဆရာဟိုတိုက်ပွဲတွေဒီရပ်ဖို့ကြီးညာတဲ့နေရာမှာတော့နှစ်ဖက်စလုံးကတော့ပေါ့လေဒီနိုင်ငံရေးအရာတွေ့ဆုံဆွေးနွေးဖို့ရည်ရွယ်ချက်ရှိရဆိုပြီးတော့ပြောပါတယ်ဒါပေမဲ့လည်းကျွန်တော်တို့တွေ့ခဲ့တာဒီတက်မတော်ဒီ၅လလောက်တစ်ဖက်တစ်ပြည့်ရတုံးကလည်းဟိုဆွေးနွေးပြတာတိုက်ပွဲတွေကဖြစ်တာပုံများနေပါတယ်ဟိုတိုက်ပွဲတွေဖြစ်တဲ့အကြောင်းနဲ့ပတ်သက်လို့ကတော့တစ်ဖက်နဲ့တစ်ဖက်အပြန်လန်ဟိုဆွဆွတဲ့လက်ညှိုးထိုးတာတွေရှိတာပေါ့လေဆိုတော့ဘလို့ဝဲစီဒီငင်းငယ်ဆွေးနွေးဖို့ရည်ရွယ်ပြီးတက်ခိုက်တာတွေရက်တယ်ဆိုပေမဲ့တိုက်ပွဲတွေလည်းဖြစ်ရတာကဘယ်နေရာမှာအဓိကလွဲချော်နေလို့လဲဘယ်သူကအားနည်းချက်တွေရှိနေလို့လဲဘလို့တုံးတက်မိလဲဆရာဦးတို့ဟု
တ်ကဲ့ကျွန်တော်ခုနပြောရတဲ့အချိန်ပေါ့ဗျာဒီစီးရေးမှာကကိုကအမြဲတမ်းခင်ဆက်ခင်အခန်းနေဖို့မဟုတ်ဘူးပေါ့နော်ခံစစ်နေရာမှာပဲနေဖို့မဟုတ်ဘူးဒီခုခံစစ်မှာလည်းပဲလိုရင်ထိုးစစ်ဆင်ရတဲ့ view ဟာနော် offensive defense ဆိုတာရှိတယ်ဗျာဒါဆိုတော့သူရတဲ့ဘက်ကဒီပြည်သူဗန္ဓာတွေနဲ့အတိုင်းပြည်ရဲ့ရင်းမြစ်တွေကိုမတရားသဖြင့်အလွန်အကျွံအင်အားသုံးပြီးတော့မှကိုညင်အောင်တိုင်းရင်းသားအချင်းချင်းကြားပြုတ်တည်းလမ်းစဉ်ကိုကျင့်သုံးနေမှာတော့ဒီဘက်ကလည်းပဲအထိုးစစ်သဘောမျိုးနဲ့ပြန်ပြန်လာရတာပေါ့လေစီးရဲမှာတစ်ဖက်ရဲ့ပြောက်ကွက်ကိုချပြီးတော့မှအသာစီးရဖို့ဒီအနိုင်ရဖို့တိုက်ကြတာပါပဲလေဆိုဒီညီနောင်မမိတ်သုံးဖွဲ့ရဲ့ထုတ်ပြန်ကြေညာချက်တွေမှာလည်းပဲပြောထားပြီးဖြစ်တယ်သူတို့ရဲ့အနေနဲ့ပေါ့လေဒီမလွဲမချောင်တာတိုက်တည်ရတဲ့စစ်ပွဲလို့သူကပြောထားတာဖြစ်တယ်ဒါပေတိုင်းသားလက်နက်ကတော်လည်းရဲ့အဖွဲ့ကြီးကမှဒီတိုက်ချင်လို့တိုက်နေတာတော့မဟုတ်ဘူးပေါ့နော်နိုင်ငံရေးအရာအဖြေချဖို့နီးလည်းမရှိတော့တဲ့အခါမှာစီးရေးဆိုတာကဒီနောက်ဆုံးအနေနဲ့မလွဲမချောင်သာရွေးချယ်ကြရတာဖြစ်တယ်။အဲဒါကြောင့်ဒီအစိုးရတက်မတော်အနေနဲ့တန်တူရည်တူဂုံသိက္ခာရှိမှုတွေကိုစီစဉ်ပြီးတော့မှဒီနိုင်ငံရေးဆန္ဒအပြည့်နဲ့ပေါ့လေငြိမ်းချမ်းပေါ်ဆောင်မယ်ဆိုရင်ပြည်တွင်းစစ်ကထောင်ရဆုံးနိုင်သွားနိုင်ပါလေ
။ Okay ဆိုတော့ဆရာဦးမော်ဆိုးကိုလည်းကျွန်တော်ပြန်မေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဟုတ်ဆရာဦးထွန်းဆိုဆွေးနွေးသွားတယ်ပတ်သက်လို့ပေါ့လေဆိုတော့ကျွန်တော်ဒီတိုက်ပွဲရပ်ဖို့ကြီးညာတော့ကတော့ဒီနှစ်ဖက်နှစ်ဖက်စလုံးကတပ်ဖက်ကလည်းပြောတယ်ဒီတိုင်းရင်းသားအဖွဲ့တွေဖက်ကလည်းပြောတာနိုင်ငံရေးအရာတွေ့ဆုံဆွေးနွေးဖို့ရည်ရွယ်တယ်လို့ပြောပါတယ်ဒါပေမဲ့တိုက်ပွဲတွေကလည်းဖြစ်မြဲဖြစ်နေတယ်ဆိုတော့ဟိုဘယ်နေရာမှာအားနည်းချက်တွေရှိနေလို့လဲဆရာဦးမော်ဆို
အဓိကတော့ကျွန်တော်တို့ကလက်နဲ့မကင်မဲနဲ့တိုင်းရင်းသားရေးကိုကျွန်တော်တို့ကပြောဆိုဆွေးနွေးမယ်ဆိုရင်ပြောဆိုဆွေးနွေးရဲ့အခွင့်အလမ်းနဲ့နည်းတာပြဿနာပါပဲဒီကတော့နိုင်ငံရေးရအခွင့်အလမ်းနှေးပါပြီးတော့စစ်ပောင်ကျဲလာတယ်လို့ပြောရပါမယ်။အရှိမလေးပဲအဓိကကျွန်တော်တို့လက်ရှိမှာပြဿနာဖြစ်နေတဲ့ခိုင်မြေခိုင်ကြီးနေမှာပါ။အာအီနေနဲ့လက်နက်ကင်မှာပဲဖြစ်မယ်လက်နက်ကင်မှာပဲငါတို့ရဲ့အခွင့်အရေးတွေရမယ်ဆိုရက်ဒီရက်တီချက်ဖြစ်လာတဲ့အခါမှာဒီရခိုင်မှာအခြေခံဒေသခံသူဒီတိောက်ဖို့ဖွင့်လှစ်လာတယ်2015စပြီး2016စကွန်2018နောက်ပိုင်းမှာတော့ပြည်တိုက်ပွဲတွေပိုဖြစ်ထန်းလာပါတယ်။အဲ့တော့တမလို့ဘက်ကစဉ်းစားမယ်ဆိုရင်လည်းဒါအချိန်ဒေသဖြစ်တယ်ဒီမှာတော့အချိန်ဒေသမပေးနိုင်ဘူးဆိုပြီးတော့ပြင်းထန်တုတ်ပြန်တယ်။ဒီဟာစစ်ဆက်လို့မရတဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်။တကယ်တော့နိုင်ငံရေးပေါင်းရှင်းပြီးတော့စီးရေးပေါင်းကျဲလာတယ်လို့ပြောပါမှာ။နိုင်ငံရေးကလည်းလက်မကင်မင်းနဲ့စကားပြောမယ်ဆိုရင်ပြောခွင့်မရှိဘူး။လက်နဲ့ကင်မှာစကားပြောခွင့်ရှိမှရှိမယ်ဆိုတဲ့အနေအထားမျိုးကျွန်တော်တို့ဒီလွယ်လွယ်ကူကူပြောကြရင်တော့လက်နက်ကင်မှာလူရဝင်မနေလက်မကင်လူရဝင်ဆိုတဲ့အနေအထားမျိုးဖြစ်လာတဲ့အချိန်မျိုးကြောင့်ပါတကယ်တော့ကျွန်တော်တို့ကလက်နက်မကင်လည်းပဲတိုင်းရင်းသားခွင့်ရေးတွေကိုဟိုပြောခွင့်ရမယ်စုခွင့်ရမယ်လည်းဒီနိုင်ငံဖောင်ကျဲမယ်ဆိုလို့ရှိရင်စီးရေးပေါင်းကိုချုပ်နိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ ဆောင်းမဆွဆွနေတဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွနေဘွဲကိုတရားပါဝင်ဆွနေဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းဒီလိုင်းပေါ်မှာရှိနေပါတယ်သူတို့လည်းအခုအလဲပေးကြပါတယ်အရင်ဆုံးသူကကျွန်တော်ဒီမြန်မာနိုင်ငံဥချင်းမြင့်ဖြစ်ပါတယ်ဥချင်းမြင့်သဘောထားဆွနေလို့ရပါတယ်ခင်ဗျာ
အဲ့ဒါကျခုမှမအောင်ဆိုခုနပြောသွားလို့ပဲပေါ့လေကျွန်တော်တက်မတော်ကကျွန်တော်အပြစ်ထက်ရဲ့သိရင်မှဟိုတိုင်းသားတွေကိုပဲသူ့နေရာသူနေအဲ့လိုပြောတယ်ပေါ့ဒါမှမဟုတ်ကျွန်တော်တို့တက်မတော်ကလည်းရခိုင်ပြည်နယ်မှာဟိုကိုယ်နေရာကိုယ်နေလားပေါ့အဲ့ဒါတစ်ချက်ပေါ့အဲ့ဒါကျွန်တော်တို့ကအဓိကဓာရီရတော်နဲ့ပြည်လည်းမတင်ဘူးဆရာဘာလို့လဲဆိုတော့ကျွန်တော်2008ဖွဲ့စည်းပုံအရာစစ်တပ်ကတော်လေးကိုအာဏာရရှိနေတယ်အဲ့ဒါကျွန်တော်တို့ကငင်းချမ်းဖို့တကယ်ရေးရှိတည်တတ်ပြီးတော့ငင်းချမ်းဖို့ဆိုရင်ပြည်သူကိုမျက်နှာမူရပါမယ်ဒါကြောင့်ပြည်သူလူထုရွေးချယ်တင်ရောက်ထားတဲ့တိုင်းသားပေါင်းစုံပါတဲ့ကျွန်တော်တို့ပြည်သူအစိုးရရဲ့ကျွန်တော်တို့အောက်မှာပဲနေတဲ့နယ်ပြည်သူဆိုရဗမာတာနဲ့ကျွန်တော်တို့ဒီရေးရှိတည်တတ်ခံရတဲ့ပြည်တော်စုငင်းချမ်းရေးကိုရလိမ့်မယ်လို့ထင်ပါတယ်ခင်ဗျာဒါပါပဲခင်ဗျာ
ဟုတ်ကဲ့ကိုချင်းမြင့်ဆွနေရကျေးဇူးပါဆိုတော့ဒီကိုချင်းမြင့်ပြောတဲ့အထဲလေးကတစ်ချက်ကိုကျွန်တော်စွတ်ထုတ်ပြီးတော့ဒီသူပင်နိုင်ပုတ်ဆွနေတဲ့ပုံကိုယ်လေးကိုဆွနေစေချင်တာတစ်ချက်ကတော့အကူကသူကတော့ဒီအစိုးရရဲ့ဒီဥဆောင်မှုအောက်မှာပေါ့နော်အကူကအထူးသဖြင့်ဒီအယတားစုကဖြစ်လာတဲ့အတွက်အယတားစုရဲ့ဥဆောင်မှုအောက်မှာဆွနေမယ်ဆိုလို့ရင်ငင်းငင်းရဲ့နီးစပ်နိုင်တယ်ဆိုတဲ့သူသဘောထားကိုပြောပါတယ်ဆိုတော့ဒီအစိုးရရဲ့ဥဆောင်မှုအပိုင်းနဲ့ပတ်သက်လို့ရောငင်းငင်းရဲ့မှာအခုလက်ရှိလောက်တလောက်မှာဆရာဦးထွန်းစောအရင်ဆွနေစေချင်ပါတယ်လောက်တလောက်မှာဘလောက်ထိခီးပေါက်တယ်လို့များဆရာဦးထွန်းစောတို့သုံးသပ်မိတယ်ခင်ဗျာ
ဒီက NLD အစိုးရကသူကဒီ2008ဖွဲ့စည်းပုံကသူကတက်ကိုမလွှမ်းမိုးနိုင်ဘူးပေါ့ဗျာနော်သူတက်နဲ့ကဒီအစိုးရနဲ့ကသူကပွင့်နေပုံစံမျိုးမရှိဘူးနော်သူကဒီအစိုးရနှစ်ရက်လိုမျိုးတနိုင်ငံလုံးကတစ်ကမ္ဘာလုံးကလည်းပဲအဲ့တိုင်းချုပ်ပြင်းနေကြတဲ့အတိုင်းပဲပေါ့ဗျာဆိုတော့ဒါကတော့အခြေခံအကြောင်းတရားပဲအဓိကဒီ NLD အစိုးရပဲဖြစ်ဖြစ်တခြားပဲအစိုးရပဲတက်လာပေါ့နော်ဒီဖွဲ့စည်းပုံရကတော့ဒီငင်းကြိုင်းဖြစ်စဉ်ကိုအစိုးရလုပ်တဲ့လူကနော်ပေါ်ဆောင်တဲ့အခါမှာတက်မတော်ကအစိုးရပေါ်မှာနေပြီးတော့မှတာဝန်ခံမှုအပြည့်အဝမရှိဘူးဆိုလို့ရှိရင်ဒီပြဿနာကတော့ဆက်ပြီးတော့မှရှိနေဦးမှာဖြစ်တယ်။ဒါဒီနေ့ NLD အစိုးရရဲ့ပေါ်ဆောင်မှုတွေကိုလည်းပြန်ကြည့်တဲ့အခါမှာသူကတော့ဒီတက်ရဲ့အပြည့်အဝရဲ့အသေးကိုတက်နဲ့ဆိုင်တယ်ပေါ့ဗျာ။အပြည့်အဝရဲ့အသေးလုပ်ပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲကဒါအစိုးရနဲ့အဓိကဆိုင်တယ်။အဲတက်နဲ့ဒီသဘောတူပြီးတော့မှလွတ်မြောက်ရေးထိုးလိုက်တဲ့ဒီဘိုင်းလက်ထွက်သဘောတူညီချက်တွေရောနောက်ပြီးတော့မှတနိုင်ငံလုံးပြည်ခဲ့တဲ့သဘောတူစာချုပ် NCA တွေကိုရောထိုးလိုက်ပြီးတဲ့နောက်ပိုင်းမှာအကောင့်တွေဖော်မှုဖြစ်စဉ်မှာအစိုးရရဲ့အခန့်ကဏ္ဍကအမှန်ဆိုလို့ရှိရင်အဓိထက်ပိုရှိတာဖြစ်တယ်နော်အဆိုကြပါစို့ပေါ့ဒီမှာကျွန်တော်တို့ဒီ UPDKC ဆိုတဲ့ gender မှာအစိုးရကအဓိကနေပြီးတော့ဥဆောင်ပြီးတော့မှလုပ်တာဖြစ်တယ်အစိုးရကဒါကိုတက်တက်ကြွကြွလုပ်နိုင်ရမယ်နိုင်ငံရေးပြည်သူ့ဆွေးနွေးပွဲတွေကိုသူခေါ်နိုင်ဖို့အတွက်ပုံစံမျိုးစုံနဲ့ပေါ်ဆောင်နိုင်ရမယ်ဒါပေမဲ့ဒီဘက်မှာနောက်ထပ်ရန်တရားတစ်ခုကတော့ဒီအစ်စ်ခရဲ့စီးရေးကိုခိုင်မာအောင်လုပ်တဲ့ Joint Monitoring Committee JMC ကရှိတယ် NCA အရပေါ့နော်ဒါအစ်စ်ခရဲ့စီးရေးကိုခိုင်မာအောင်ထိန်းသိမ်းတယ်ဆိုတော့ရန်တရားမှာအစိုးရရဲ့အခန့်ကဏ္ဍကအဲ့ဒီမှာနော်သူကပါဝင်နေတယ်ဆိုပေမဲ့လို့သူကမလွှမ်းမိုးနိုင်ဘူးဒါဒီပြည်နေတိုင်းဒေသကြီးအစိုးရတွေကနေပြီးတော့မှအဲ့ဒီနေရာမှာရှိနေရမယ်မှန်ဆိုလို့ရှိရင်သူတို့ကအဲ့ဒီနေရာမှာနေပြီးတော့မှဒီရှိတော့ရှိတယ်ပါဝင်တဲ့ participant တာလာတော့ပဲရှိတယ်အဲ့တော့အဲ့မှာတက်ရဲ့ပေါ်ဆောင်မှုတော့မလွှမ်းမိုးနိုင်ဘူး။နောက်ပြီးတော့မှအခုအစိုးရရဲ့ဖွဲ့စည်းပုံဆွဲချာလက်ပြန်ကြည့်လိုက်ရင်ဒီ2008ဖွဲ့စည်းပုံရဆိုလို့ရှိရင်တက်ကနေပြီးတော့အဲ့မှာအစိုးရဖွဲ့ထဲမှာသူကနေလုံဝင်ကြီးအနေနဲ့ပါနေတယ်နော်။ဆိုရင်ဒီပြည်နေတိုင်းဒေသကြီးအစိုးရတွေကိုပြန်ကြည့်လိုက်တဲ့အခါမှာဒီနေလုံဝင်ကြီးကပဲအဓိကကြရတယ်ပေါ့။သူကတော့အစိုးရကိုစားပြုပြီးတော့မှသူကပဲအဓိကလုံနေတာကိုတွေ့ရတယ်။ဆိုတဲ့အခါကျတော့ NLD အနေနဲ့ဒီအစ်စ်ခရဲ့စေကြီးခိုင်မောင်အောင်လုပ်တဲ့ဖြစ်စဉ်မှာရောနိုင်ငံရေးပြည်သူဆွေးနွေးမှုဖြစ်စဉ်မှာရောသူ့ရဲ့နော် initiative ပေါ့နော်သူ့ရဲ့ဒီကနဦးစတင်ပြီးတော့မှလှုပ်ရှားတဲ့ကျိုးပန့်မှုတွေကပျောက်နေတဲ့သဘောဖြစ်တယ်။ဒါသူ့ရဲ့ initiative ပျောက်လေလေတက်ရဲ့ခန့်ကဏ္ဍကအဲ့ဒီနေရာမှာပို့ပြီးတော့ရလာလေလေဆိုတက်ကသူလိုချင်တဲ့ပုံစံကိုပို့ပြီးတော့မှအတွန်းတင်လာလေလေဆိုတဲ့အခါကျတော့ NLD ရဲ့အခန့်ကဏ္ဍ NLD လှုပ်ဆောင်မှုတွေကနော်လှုပ်ရှားမှုတွေကပြေပြေချင်းမဲမိန်ပြီးတော့မှဒီငြိမ်းချမ်းဖြစ်စဉ်ပေါ်မှာသူ all the လွှမ်းမိုးမှုမရှိတော့ဘူးဆိုတဲ့အနေအထားကိုရောက်သွားတယ်ဒါတိုက်ပွဲတွေဖြစ်လိုက်တဲ့ခါကျတော့ပူဆိုးတော့ရောနော်အခုကအဲ့လိုမျိုးလုံးချာလိုက်နေတာဖြစ်တဲ့အဲ့ဒါကြောင့်ဒီနေရာမှာလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD ဆိုရအနေနဲ့လူထုရဲ့ mandate ပေါ့လူထုရဲ့အားကိုသူရထားတာဖြစ်တယ်ဆိုဒီနေ့သူကြံရှိနေတဲ့သက်တမ်းကာလအတွင်းမှာသူ့ရဲ့အားကိုသူအပြည့်အဝအသုံးချနိုင်မယ်ဆိုရင်တော့နော်ဒီထက်ပေါက်ချလို့ရအောင်ပဲသူအပြည့်အဝအသုံးမချဘဲဒီတိုက်ပွဲမျောထားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအခွင့်အလမ်းကတော့ဆုံးရှုံးသွားနိုင်တယ် နောက်ပြီးတော့တိုက်ပွဲတန်တရားထဲမှာကျွန်တော်တို့ကဆက်လေသွားမယ်တဘောလေကျွန်တော်တို့ဖြစ်နိုင်တယ်ပေါ့နော်အဲ့လိုမျိုးကျွန်တော်ကတော့သုံးသပ်မိပါတယ
်ဟုတ်ကဲ့ဆရာဦးမောင်စိုးမြင်ရောခင်ဗျဆက်စွာကျွန်တော်တို့ဒီဟိုဆွေးနွေးတဲ့ပုဂ္ဂိုလ်ထောက်ပြသွားတာတော့ဒီရတဆိုးရဲ့အောက်မှာပေါ့လေဟိုဝိုင်းပြီးဆွေးနွေးလိုက်ကြမယ်ဆိုလို့ရှိရင်ငင်းငင်းကြီးကခီးပေါက်နိုင်တယ်ဆိုပြီးသူကတော့တွက်ပါတယ်ဆိုတော့ဒါမဲ့ဦးထွန်းစောဟိုထောက်ပြသွားတဲ့အချက်ကတော့အစိုးရအနေနဲ့ဟိုဩဇာမလွမ်းမိုးနိုင်တဲ့ကိစ္စအားလည်းဒီငင်းငင်းကြီးဖြစ်စင်မှာဟိုအခက်ခဲကိုအခက်ခဲဖြစ်နေတယ်ဆိုတဲ့အားမျိုးသူကထောက်ပြပါတယ်ဆိုတော့ဆရာဦးမောင်ဆိုတော့ဒီအမြင်တွေပေါ်မှာဘယ်လိုသဘောထားလဲခင်ဗျာ
ကျွန်တော်ပထမအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်အရသာအစိုးရအနေနဲ့ညီငယ်လူငယ်ဆံမှာရှေ့မဆောင်နိုင်ဘူးကြ။သူကရှေ့ကိုတွန်းပို့ထားတာကတပ်ဖက်ကအရာရှိတွေကိုပဲတွန်းပို့ထားပြီးညီငယ်ဆွေးနွေးနေတွေ့ရပါတယ်။အရသာအစိုးရအဖွဲ့ကတာဝန်ယူတဲ့လူတွေကညီငယ်လူငယ်ဆံမှာရှေ့ဆောင်ရှေ့ရဲ့ပြုနယ်နဲ့နေထားမရှိဘူး။ဟိုမရှိဘဲနဲ့တပ်ဖက်ကလူတွေပဲရှေ့ကိုတွန်းပို့ထားတဲ့အချက်တစ်ချက်ကအလွဲချော်နေတယ်လို့ထင်ပါတယ်။ဒီပြချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်အရသာစုအနေနဲ့တမရော်နဲ့ဒီတန်းသာလက်နက်ရှင်ဒီကြားမှာနင်ခုရှိတ်ပေါ့နော်စစ်စစ်ညီနေသူဖြစ်အခါမပါဝင်နိုင်ဘူးဖြစ်နေဆိုတော့ဒီနှစ်ဖက်ပြပခကြားထဲမှာနှစ်ဖက်လက်ခံနိုင်တဲ့အကြောင်းအရာကိုရှာဖွေပြနေတဲ့စစ်စစ်ညီနေသူခန်းကနေမပါဝင်နိုင်ဘူးဖြစ်နေဒီအကြောင်းအရာလည်းလွတ်ချော်နေတဲ့အကြောင်းအရာလို့ပြောရပါမယ်တစ်ဖက်ကပြောမယ်ဆိုလို့ရှိရင်လည်းပဲဒီ energy ဆိုတာစတဲ့ကလာကတိုင်းသားလက်နဲ့ကြိုင်နေတဲ့ energy ဆိုတာကိုနဲ့ပတ်သက်ပြီးတော့အမျိုးလိုချင်အများကြီးခက်ခဲကြပါတယ်။ဒါပေမဲ့တစ်နှစ်ကနေနှစ်နှစ်နှစ်နှစ်ကနေသုံးနှစ်ကြာတဲ့အခါမှာ energy ဆိုတာနဲ့ပတ်သက်ပြီးတော့တိုင်းသားရဲ့ခြေထဲမှာရည်ကြီးမှုကျဆင်းလာတာလည်းငြင်းလူငန်းစီအောင်မြင်မှုခက်ခဲတဲ့အကြောင်းအရာတစ်ခုဖြစ်မယ်လို့ထင်ပါတယ်
။ Okay ဆရာဦးမောင်ဆိုဆွေးနွေးရကျေးဇူးပါ။ဆိုတော့နောက်ထပ်ကျွန်တော်တို့ဆွေးနွေးဖို့ဟိုတရားပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုက်မှမှချန်နေပါသေးတယ်သူတို့လည်းလှည့်ပေးချင်ပါတယ်တူကတော့ကိုမောင်ကျော်ဖြစ်ပါတယ်ခင်ဗျာကိုမောင်ကျော်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီရဆွေးနွေးလို့တော့ကကိုဒီချင်းချင်းဆိုပြီးခေါ်နေတယ်ဒါမဆိုရင်မထောင်းချေပြေးဖို့ဒီစီရရလို့ပဲအရှင်ကိုဆွေးထားဆွေးထားဆွေးထားသူတို့လို့ရှင်တဲ့အရှင်တွေကိုရောက်တဲ့အခါမှာသူတို့ပြည့်ပြည့်လုံးလုံးရနိုင်တဲ့အချိန်အခါမှာသူကဒီဟာကိုအကောင့်တွေပုံမေလို့လည်းကျွန်တော်ထင်ပါတယ်။ဒါကြောင့်ပါဝင်ကြတဲ့တဲကအကုန်လုံးလုံးဝလေးတော့ဒါကိုစိတ်ကြည်ချင်နဲ့ဆက်ထုတ်ထားမိဒါပေမဲ့သူတို့ရဲ့ကျိုးကျဖြစ်လို့မဝင်မအောင်လို့ကအရေးစရမယ်လို့ကျွန်တော်ဟောဆင်းနေလို့ပါတယ်
။ဟုတ်ကဲ့ကိုမောင်ချောဆင်းနေရကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်သဘောထားလဲဆင်းနေနိုင်ပါတယ်ခင်ဗျာ။
ကျွန်တော်နှစ်ခုတော့ပြောပြမယ်တစ်ခုကသူလမ်းသားကန်အဖွဲ့တွေစံပေါ်တော်ဖြစ်ဖြစ်ဒီတိုင်းတဲ့လမ်းသားကန်နေဖြစ်ဖြစ်ဒီလိုတွေမျက်နှာထောက်အောင်သူကလမ်းသားကန်နေဖြစ်ဖြစ်ဆိုတော့ဒီလိုတွေအများကြီးနေတာမရီမြင်းဆိုင်ဆွေးနွေးပွဲမှာဆိုတာအစိုးရနဲ့မဆိုင်ဘူးစံပေါ်တော်တိုင်းသားအသီးသီးကအကုန်လုံးလမ်းသားကန်ရှိတယ်အဲ့ဒါကိုစံပေါ်တော်လက်ထက်ကဘယ်နှစ်သိရှိပြီလို့သူတိုင်းပါတိုက်ပွဲတိုက်လာတာအောင်လားဟိုတိုင်းစားတယ်ပဲဟိုသူတို့ပဲဟိုပြန်ပြီးတော့အခြေတိုင်းမဲ့တော်ရှိတယ်ဟိုကသူတို့ကတမ်းမတော်ပဲပြန်ရမှာအစိုးရနဲ့လည်းမဆိုင်ပါဘူးအစိုးရတောင်းယူပြီးလုပ်လဲအစိုးရကသူကမြန်မာနဲ့ကြက်ကြက်လုပ်တာပဲဟိုရထိုင်မကြည့်ပါလားအီယူအပြတ်တိုက်ဆိုပြီးတော့တောင်းဆန်းစီပြောတယ်ဆိုတော့အတိအကျဘယ်သူမှလည်းဟိုထုတ်ပေါ်အနေနဲ့လည်းထုတ်ပေါ်မပြောဘူးစစ်တပ်ကလည်းထိုက်ထိုက်တက်တယ်ပြီးနေတာဟိုခန့်ရီရူရီကြလည်းရူရီကြမို့လို့ဆိုပြီးတော့ဟိုအပြတ်အကုန်ရှင်းအခုအေးကြလည်းအေးရသေးပါလို့ယောက်ျားမရဲ့ AD ပဲဆိုတော့သူတိုင်ဒီကတမ်းမတော်ပဲပြန်ရမှာပါခင်ဗျာဟုတ်ကဲ့ခင်ဗျာအလောက်ပါပဲ
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုသီးလည်မှုဖြစ်ပါတယ်ကိုသီးလည်မှုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်တိုင်းသားအဖွဲ့အစည်းတွေအားလုံးကနော်ဓာတ်လူခွင့်နဲ့ကိုယ်ပိုင်စံတန်းခွင့်ကိုအဓိကလိုအပ်ပါတယ်လိုလားပါတယ်အဲ့ဒါကိုအစိုးရစစ်တပ်အဖွဲ့အစည်းကလိန်လေပြီးတော့ကျွန်တော်တို့တိုင်းရင်းသားတွေကိုနော်အခုသူတို့ရဲ့လှုပ်ဆောင်ချက်အပြုအမူကတော့ကျွန်တော်မြင်ရတာပေါ့ဗျာနော်ပြစ်ခတ်ရဲ့ဆဲလှုပ်ပြီးတော့ကျွန်တော်တိုင်းရင်းသားဒေသမှာနေရာဝင်ယူတာနော်လှုပ်မှုရိုက်ဖို့ယူတာတွေကနော်ကျွန်တော်တို့ကတော့အမြဲတမ်းမြင်တွေ့နေရတယ်နောက်ဆုံးမှာတော့ကျွန်တော်တို့ကနော်ခံရတယ်ဗျနော်ဘာဖြစ်လဲဆိုတော့သောဘဦးကြီးနဲ့တခါပြစ်ခတ်ရဲ့ဆဲလှုပ်ရင်ကျွန်တော်ကင်းပြီးဖွဲ့စည်းအဲ့ဒါကိုတော့အစိုးရစစ်တပ်အဖွဲ့အစည်းကနော်သူတို့ကနောက်ဆုံးတော့ကျွန်တော်အဖွဲ့အစည်းကိုနော်သူတို့ချိုးဖောက်လိုက်တာပေါ့ဗျာအဲတခါ နောက်ပြီးတော့ဘူလင်းတင်ဟာနော်ညဉ့်ညဉ့်လောက်တယ်လောက်ပြီးတော့တခါအစိုးရစစ်တပ်အဖွဲ့စီကပဲချိုးဖောက်တယ်နော်ကချင်နဲ့အားတခါပြိခတ်စဲလောက်တယ်နောက်ဆုံးတော့သူတို့ပဲနော်ပြိခတ်စဲချိုးဖောက်ပြီးတော့ညဝင်ပြီးတော့သူတို့တိုက်ထုတ်လိုက်တယ်ပေါ့ဗျာနော်ကိုကောင်လည်းဒီလိုပဲသူတို့လောက်ဆောင်ခဲ့တယ်အဲ့ဒါကြောင့်မို့ကျွန်တော်တို့တိုင်းသားအဖွဲ့အစည်းတွေကတော့ဘာလို့ယုံကြည်ရမလဲတော့ဘု து ယုံကြည်ရမလဲဘု து အားကိုရမလဲနော်နိုင်ငံတကာဝင်ရောက်တော့နေရာဝင်ယူပြီးတော့နော်မပြောမဆိုမချိနေပေးဘူးဆိုရင်တော့ကျွန်တော်တို့ပြည်သူတွေကတော့တုံရတုံရင်ပဲဖြစ်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုသီးလည်းမူဒါတော့ဒီတိုင်းအနာတူရဲ့ဟိုခန်းစားချက်လိုပဲဆိုရမှာပါဆိုတော့နောက်ထပ်ကျွန်တော်တို့စာတချို့လည်းကြံနေပါသေးတယ်မဆုမွန်ဖတ်ပြပေးပါခင်ဗ
ျဟုတ်ကဲ့ပါရှင်ဒီအရှင်ဓမ္မပီရာဆိုတဲ့အကောင့်ပိုင်ရှင်ကအရသားတွေနဲ့ထိခိုက်တာနဲ့ပတ်သက်လာရင်လူတို့ကိုကိုယ့်ဘက်မှာပါအောင်မစည်းရုံးနိုင်တဲ့တက်ကတော့အကျဆုံးပါပါတဲ့အဲ့ဒီတော့လူတို့ကိုရန်သူအဖြစ်နဲ့သဘောထားမှာလားလူတို့ကိုကိုယ့်ဘက်ပါအောင်စည်းရုံးမလားဆိုတာအဲ့ဒီတိုက်ခိုက်နေတဲ့တက်တွေရွေးချယ်ရမယ့်ကိစ္စဖြစ်ပါတယ်တဲ့လူတို့ကိုကိုယ့်ရဲ့ရန်သူအဖြစ်ရွေးချယ်မယ်ဆိုရင်တော့အဲ့ဒီတက်ကအကျဆုံးပါပါလူတို့ကိုကိုယ့်ဘက်သားအဖြစ်နဲ့စည်းရုံးသိမ်းသွင်းနိုင်တဲ့လူကတော့အဲ့ဒီစစ်ပွဲကိုအောင်နိုင်တဲ့သူဖြစ်ပါလိမ့်မယ်ဆိုပြီးရေးထားပါတယ်ထူးထက်လင်းဆိုတဲ့ Facebook အကောင့်ကတော့စစ်တပ်ကစေတနာအမှန်နဲ့ဆွေးနွေးမယ်ဆိုရင်တလတော့မကြပါဘူးတဲ့အစိုးရနဲ့စစ်တပ်ကစေတနာမမှန်လို့အခုလိုစစ်ပွဲတွေဖြစ်နေရတာပါလို့ရေးထားပါတယ်ဇော်ထွန်းကတော့တွဲဆုံဆွေးနွေးအဖြစ်ရှာတဲ့နီလန်းကသာအကောင်းဆုံးပါတဲ့ငိမ့်ညမ်းပါမှတိုင်းပြည်တိုးတက်မှာပါဆွေးနွေးပွဲတွေကနေတစင်စုပေါင်းလှုပ်ဆောင်ကြရင်အားလုံးအတွက်ရလက်ကောင်းနေရကြမှာပါအကောင်းဆုံးရလက်တွေလည်းရကြပါစေဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်တို့အခုဒီ Facebook မှာတိုင်းရိုက်ကျွန်တော်တို့မှတ်ချက်ပေးနေတာတချို့လည်းဒီမှာတွေ့ရပါတယ်ဒီဦးကတော့ဒီဂျွန်ပေါ်ဆိုတဲ့အကောင့်ပါရှင်မှာသူကတော့ငင်းချင်းနဲ့ပတ်သက်ပြီးဘယ်ဆိုးရတက်တက်မပြောင်းလဲပါဘူးတဲ့အဲ့ဒါဘာကြောင့်လဲဆိုတော့တန်းသားတွေကိုဒန်းတို့ခွင့်ရေးမပေးနိုင်လို့ပါတဲ့ဆိုပြီးရေးပါတယ်နောက်တူကတော့ဥကျင်လာဆိုတဲ့နာမည်နဲ့ပါသူကတော့အဓိကကဘာကြောင့်လဲဆိုတော့အစိုးရသမရလွတ်တော်မှာတဲ့အာဏာမရှိဘဲနဲ့လုပ်ပိုင်ခွင့်မရှိတော့တန်းသားတွေကဘသူ့ကိုယုံကြည်ရမလဲဖြစ်နေတာပါဆိုပြီးတော့သူကရေးပါတယ်ဆိုတော့ကျွန်တော်တို့ဒီမကြခင်မှာလဲကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့ရှိတဲ့အတွက်ကျွန်တော်ဒီအနှစ်ချုပ်အနေနဲ့ကျွန်တော်သုံးသပ်စီရင်တာကတော့ဟိုဒီတိုက်ပွဲတွေရက်ဆဲတာအခုလောလောဆယ်ကတော့ဒီတိုက်ပွဲတွေရက်မယ်ဆိုပြီးဟိုတက်မလို့ဘက်ကရောဒီတန်းသားလက်နက်ကိုင်ဖွဲ့သုံးဖွဲ့ဘက်ကရောပြောထားတာရှိပါဒါပေမဲ့ဟိုရက်ဆဲတယ်ပဲဖြစ်စီပေါ့လေဒီယာယီလောက်မဟုတ်ဖ ೇನೆ ရေရှိခံမှုဆိုလို့ရှိရင်ဒီမြမစိုးရနဲ့တက်မလို့ဘက်ကပဲဖြစ်ဖြစ်လက်နက်ကိုင်ဖွဲ့တွေပဲကပဲဖြစ်ဖြစ်မဖြစ်မနေလောက်ကလောက်ဖို့လိုရဆိုရင်ဘာတွေများရှိမလဲဆရာဦးထွန်းဆိုရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့အဓိကတော့ပေါ့ဗျာဒီနိုင်ငံရေးဆန္ဒပေါ့နော်အခြေခံအားဖြင့်ကတော့နိုင်ငံရေးဆန္ဒနိုင်ငံရေးဆန္ဒကဒီတက်မတော်ဘက်မှာရှိရမယ်လို့ကျွန်တော်ကမြင်တယ်အခုကကျွန်တော်တို့တိုင်းရင်းသားတွေဘက်ကတော့6လုံးပေါ့ဒီ1980ကျော်ပြည်တွင်းစစ်မှာပြောဆိုလာခဲ့တာကဒီပင်းလုံးစာချုပ်ရဲ့အခြေခံဖြစ်တဲ့ပင်းလုံးဂတိကဝတ်ပေါ့လေနော်နော်အခုကတော့ပင်းလုံးစိတ်တက်ကိုပဲယူပြီးမှဆောင်းတိုင်းနိုင်ငံတော်တိုင်းပင်ခံဦးဆောင်တဲ့မစစ်တရားစုပင်းလုံးမိလာကံမှာသူကအကောင့်တွေပေါ်ဖို့ကြိုးပမ်းတာကိုပဲတွေ့ရတယ်။ဒါပေမဲ့ပင်လုံးကတိကဝတ်တို့ပင်လုံးစာချုပ်တွေကပျောက်သွားတယ်နော်။အဲ့ဒါအဓိကနိုင်ငံရေးဆန္ဒကကျွန်တော်တို့မတူညီဘူးပေါ့ဗျာ။ဒီတိုင်းရင်းသားတွေနဲ့ဒီအပြစ်ခံရေးစေးထားတဲ့အဖွဲ့တွေရောပြင်မခဲအပြစ်ခံရေးစေးထားမှုမရှိတဲ့အဖွဲ့တွေကရောဘုံတူညီချက်တူကပါလဲဆိုတော့ဒီတိုင်းပြည်ကိုနော်အမျိုးသားတက်ယူနေတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြီးအဝရှိတဲ့ Federal Democracy ပြည်ထောင်စုကိုတည်ဆောက်လိုတယ်ဆိုတဲ့အချက်မှာတော့အားလုံးကတူညီတယ်ဒီအချက်ကိုတက်လာတဲ့အစိုးရဆက်ဆက်ကဒီအပေါ်မှာအကောင့်တွေပေါ်မှုပြက်ကွက်ခဲ့တယ်။အခု NLD အစိုးရလက်ထက်မှာလည်းပဲဒီဥစ္စာကိုအကောင့်တွေပေါ်မှုပြက်ကွက်နေစေပဲဖြစ်တယ်။တနစစ်တရားစုပြင်လုံးကြီးလာကံဆိုတဲ့အခွင့်အရေးအောက်မှာလက်ရှိတော်အောင်ဆုံးကြီးဥဆောင်တဲ့အစိုးရကလည်းပဲသူကနိုင်ငံရေးအကျိုးအမြတ်တစ်ခုတည်းပို့တဲ့လုံရံမျိုးထက်ကိုအားစိတ်လုပ်ပြဖို့လိုတယ်လို့ကျွန်တော်ကမြင်တယ်
။အခုက
တနစစ်တရားစုပြင်လုံးကြီးလာကံကတိုင်းရင်းသားတွေလူလာတဲ့လက်ဒီနဲ့ကိုယ်ပိုင်ပြဋ္ဌာန်းဖို့အပြည့်အဝရှိတဲ့ပြည်ထောင်စုကိုဖော်ဆောင်နိုင်မယ်လို့အဲ့ဒီယုံကြည်မှုမရှိကြတော့ဘူးတလက်ကြီးလက်တော်တဲကဒီဖွဲ့စည်းပုံပြင်ရေးမှလည်းပဲ NLD ရဲ့တိုင်းရင်းသားတွေလူလာတဲ့ဒန်တူရဲ့ကိုယ်ပြတ်တက်ခွင့်ဆိုင်ရာဖက်ဒရယ်ခြေကံမှုတွေနဲ့အညီပေါ်ဆောင်နေတာကိုလည်းမတွေ့ရဘူးဆိုတော့ဒီအပေါ်မှာတိုင်းရင်းသားလက်နက်ကဒေါ်လာရဲ့ဖွဲ့စည်းတွေဘက်ကလက်ရှိ NLD အစိုးရရဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုပေါ်မှာလာကျိုးသက်ရောက်နေတာကိုတွေ့ရတယ်အဲ့ဒါကြောင့်ဒီတိုက်ပွဲတွေကလည်းပဲဆက်ပြီးတော့မှကျွန်တော်တို့ကတော့မြေပြင်မှာပို့ပြီးတော့မှဖြစ်လာမဲ့အရေးအယောင်တွေ့နေရတယ်လို့ကျွန်တော်တွေကတော့သုံးသပ်မိပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးမောင်ဆိုတော့ခင်ဗျဆရာဦးမောင်ဆိုတော့စောပိုင်းကဟိုထောက်ပြသွားတဲ့ချက်ကတော့အခုလက်ရှိဒီဟိုတိုက်ပွဲတွေဖြစ်နေတဲ့နှစ်ပတ်ကြာပေါ့နော်တက်မတော်နဲ့ဒီတန်းသားလက်နက်ကသုံးပွဲကြာမှာဟိုသူတို့လူလားချက်တွေပြောထားတာကြီးအရန်ကိုကွာလွန်းနေတယ်ဆိုတော့ဒါလည်းထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်တို့ဒီလိုတိုက်ပွဲတွေဖြစ်နေတဲ့ရက်စဲကယာယီလောက်မှဖြစ်နေရေရှိခံမှုဆိုရင်ဒီလိုကွာချက်တွေကိုစစ်ဆန်နိုင်မှုအပါဝင်ပေါ့လေ ဟိုလုံနိုင်ခိုင်နိုင်မဲ့နီးလန်းနေဘာတွေများရှိမယ်လို့သုံးသပ်လို့ရမယ်ဆရာဦးမောင်ဆို
ပထမအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့လက်တွေ့မှာဘယ်လက်ခရဆိုအပြစ်ခတ်ရစေးဖြစ်တယ်အပြစ်ခတ်ရစေးလို့ဖို့ဆိုလို့ရှိရင်နှစ်ဖက်အပြစ်ခတ်တိုက်ခိုက်နေတဲ့တက်တွေရောက်တဲ့နေရာမှာအရင်ရောက်ဖို့ရည်ပါတယ်အဲပြီးတော့မှသာလျှင်ဒုတိယအဆင့်ကျမှသာလျှင်ဘယ်တက်တီကတော့ဘယ်မှာရှိနေလဲဘယ်တက်တီကဘယ်မှာရှိနေလဲဆိုတော့ဒုတိယဆင့်ဆက်ဆွေးနွေးမယ်ဆိုလို့ရှိရင်လက်တွေ့ကြလိမ့်မယ်လို့ထင်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကအပြစ်ခတ်ရစေးရမစသေးခင်မှာပဲအဲမဖြစ်သေးခင်မှာပဲဘယ်တက်ကဘယ်မှာရှိမှပြည့်ရမယ်ဘယ်တက်ကဘယ်မှာရှိမှပြည့်ရမယ်ဆိုလို့ရှိရင်တော့ပြည့်ရဖို့ခက်ခဲပါလိမ့်မယ်။ရောက်တဲ့နေရာမှာလက်ရှိတက်တွေရောက်တဲ့နေရာမှာအရင်ပြည့်ရပြီးတော့မှဒုတိယအဆင့်ကျမှသာရင်ဘယ်တက်တွေကဘယ်မှာရှိနေလဲဆိုတဲ့အပိုင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့ကျွန်တော်အသင့်ပြေးလိမ့်မယ်လို့ထင်ပါတယ်။နောက်ဒုတိယအချက်အရပြောမယ်ဆိုလို့ရှိရင်ဘယ်လိုပဲပြစ်ခတ်တက်ခဲမှုတွေရှိနေကြစေကျောင်းငင်းငယ်ဆွေးနွေးပွဲလမ်းစာကိုဖွင့်ထားမယ်ဆိုလို့ရှိရင်ကျောင်းနဲ့ဆင်ပြေနိုင်လို့ဆင်ပြေနိုင်တယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်2017ခုနှစ်ကစပြီးပြည်နယ်ရေးနဲ့တိုက်ပွဲတွေတောက်လျှောက်ဖြစ်ခဲ့တယ်။ဆွေးနွေးပွဲမှာတိုင်နေမှာလည်းဖြစ်တယ်၊ဆွေးနွေးနေလုံးလည်းဖြစ်တယ်၊ဆွေးနွေးပြီးမှလည်းဖြစ်တယ်။ဒါပေမဲ့ပြည်နယ်ရေးနဲ့တိုက်ပွဲက2018ခုနှစ်တည်း2017ကနေ2018ရှင်းပြတဲ့ဖြစ်တယ်။ဆွေးနွေးပွဲတွေရှိနေလည်းဖြစ်နေတာပဲ
။ဒါပေမ
ဲ့2018လည်းအနေဒီနေ့ကဒီနေ့ချိန်ထိကျွန်တော်တိုက်ပွဲကြီး
ဆရာဦးမောင်ဆိုရင်ကျွန်တော
်ဖြစ်နေတ
ဲ့လောက်ပဲရတဲ့အတွက်အစော
ကျွန်တော်ဝဲကြီးဖြစ်နေလို့ရှိရင်ကျွန်တော်ဒီကြံစည်ကိုဖြစ်ရှင်းနိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆိုဦးထွန်းဆိုကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေနဲ့သောတာရှင်တွေအားလုံးကိုထူးချီးကျေးဇူးတင်ပါတယ်ခင်ဗျာ